Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့သစ်ဖြစ်ကြပါစေခင်ဗျာ။ VOA American သံရ2019ခုနှစ်မေလ17ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ 30°40, 48°50 နဲ့လိုင်းလတ် 190°တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ FBI ကြီးကဲ James Comey ကိုယာရုကဖြုတ်ချလိုက်တဲ့ကိစ္စကိုသမ္မတ Trump ကခုခံပြောကြားလိုက်ပါတယ်။သမ္မတ Trump နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့အင်ဂျီရောမှတွေ့ဆုံခဲ့ကြပါတယ်။အာဆီယံအဖွဲ့ကြီးအနည်း90ပြည်လာတဲ့အချိန်မှာလူ့ခွင့်ရေးကိစ္စအတွက်အယုံဆိုင်လှုပ်ဆောင်မှုတိုက်တွန်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးသွားမှာခင်ဗျာ
။ Okay ပါခင်ဗျာ။ရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေရဲ့ဖိအားပိုများလာနိုင်တယ်လို့Sentiment ဦးကသုံးသပ်ပြောဆိုပါတယ
် Burma is a majority Muslim countries within ASEAN including the largest in the world which is Indonesia
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောဒဲရစ်မေချဲပြောကြားသွားတာပါတခါတရုတ်ရဲ့ပိုးလမ်းမကမ္ဘာစီမံကိန်းမှာမြန်မာနိုင်ငံကဘယ်လိုအကျိုးရှိနိုင်မလဲဆိုတာနဲ့ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေပတ်စံမရဘဲအလို့ရန်နာခံရတဲ့ကိစ္စတခါတောင်ကိုရီးယားသမရသည့်ရဲ့အကြံစီတွေနဲ့ပတ်သက်လို့လည်းတင်းပြသွားဖို့ရှိပါတယ်အခုတော့ကြာသပတေးနေ့မနေ့ခင်းထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ကပြောပြကြမှာပ
ါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဌာနညွှန်ကြားရေးမှူး James Comey အနေနဲ့အလုပ်တွေကိုကောင်းမွန်စွာလုပ်နိုင်ခြင်းမရှိတဲ့အတွက်ယာဒူးကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတ Donald Trump ကခုခံပြောကြားလိုက်ပါတယ်။အင်ဂျီရောရဲ့ Oval ရုံးခန်းအတွင်းနိုင်ငံရေးဝန်ကြီးဟောင်း Henry Kissinger နဲ့ရှင်တွဲထိုင်နေတဲ့အချိန်မှာသမ္မတ Trump ကဗုဒ္ဓနေမှာအဲ့ဒီလိုပြောကြားလိုက်တာပါ။ James Comey အပေါ် Democrat နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိတော့တဲ့အတွက်ယာဒူးကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကတစ်ဆင့်ရေးသားခဲ့ပါတယ်။ James Comey ရဲ့နေရာမှာသူ့တဲ့ကောင်းမွန်စွာအလုပ်ပိုလုပ်နိုင်သူFBI ရဲ့စိတ်ဓာတ်နဲ့ဂုဏ်သိက္ခာကိုပြန်လည်ဆောင်ကျင်းပေးနိုင်မဲ့သူနဲ့အစထုတ်ခန့်အပ်သွားမယ်လို့ဗုဒ္ဓနေ့အစောပိုင်းမှာ Twitter ပေါ်မှာဇက်တိုက်ရေးသားမှုတွေကတခုမှရေးသားထားပါတယ်။ကိုမီကိုယာရုကဖယ်ရှားလိုက်တာဟာသမ္မတ Trump အနေနဲ့မှန်ကန်တဲ့အချိန်မှာမှန်ကန်တဲ့လူရက်ကိုလှုပ်ဆောင်ခြင်းဖြစ်တယ်ဆိုပြီးဒုသမ္မတ Mike Pence ကလည်းဗုဒ္ဓနေ့မှာခုခံပြောကြားပါတယ်။
American Piranha ရဲ့ FBI ကို Federal စုံစမ်းစစ်ဆေးဌာနအကြီးကဲ James Comey ကိုသမ္မတ Donald Trump ဖြုတ်ပစ်တဲ့ကိစ္စနဲ့ပတ်သက်ပြီး Democrat ရဲ့အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ရှုံ့ချကြသလိုရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုဆန်ရစုံစမ်းစစ်ဆေးနေမှုအတွက်အထူးအဆိုးရရှိနေသူခန့်ထားပြီးစုံစမ်းစစ်ဆေးဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုမှုကို Republican Party ဝင်တွေကဆက်ပြီးကန့်ကွက်နေတာပါ။ Minnesota ပြည်နယ်က Democrat ရဲ့အထက်လွှတ်တော်မှ Amy Klobuchar က James Comey ဟာသူနဲ့ချီကာဂိုတက္ကသိုလ်ဥပဒေကြောင်းမှာအတူတူတက်ခဲ့တယ်လို့နှစ်ပေါင်းများစွာတည်ကျွမ်းခဲ့သူတူဖြစ်ပြီးအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်တားလို့မျိုးအဓိကစုံစမ်းစစ်ဆေးမှုတွေလုပ်နေခြင်းအတွက်မှာပဲ FBI အကြီးအကဲတူကိုသမ္မတကယာရုကနေဖယ်ရှားလိုက်တာအတွက်မေးခွန်းထုတ်เสียရဖြစ်လာတယ်လို့ပြောပါတယ်။အထက်လွှတ်တော်အနည်းစုအမတ်ခေါင်းဆောင်နယူးယောက်ဒီမိုကရက်တစ်ပါတီအမတ်ချက်ရှူမာကလည်းအထူးအဆိုအရရှိနေတူလိုအပ်ခင်မဲ့ဆိုရင်အခုချိန်ကခံထားဖို့အတွက်အကောင်းဆုံးအချိန်ဖြစ်ပြီးလက်ထောက်ရှိနေကြရော့ထ်ရိုဇန်စတိုင်းတို့လူမျိုးကဒီစုံစမ်းမှုမျိုးကိုလုပ်ရမှာဖြစ်ကြောင်းပြောပါတယ်။ Republican Party ဝင်အများအပြားကလည်းအခုမှ Mr. Comey အတွက်ဝင်ပြီးပြောပြနေတဲ့ Democratic Party ဝင်တွေကိုဝေဖန်ခဲ့ပါတယ်။ဒီလိုပြောကြတဲ့ Democratic Party ဝင်တချို့ဟာ November ရွေးကောက်ပွဲတွင်ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူ Hillary Clinton ရဲ့ email တွေကိုရွေးကောက်ပွဲကျင်းပဖို့နှစ်ပတ်တောင်မလိုတဲ့အချိန်မှာ Mr. Comey ထုတ်ပြောခဲ့တာအတွက်အလုပ်ထုတ်ပစ်ဖို့ပြောခဲ့သူတွေပါလို့ဝေဖန်ခဲ့ကြပါတယ်
။သမ္မတ Donald Trump ဟာရုရှားနိုင်ငံရဲ့ဝန်ကြီး Sergey Lavrov ကိုဗုဒ္ဓနေ့ကအင်ပြီးတော့မှလက်ခံတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင် Syria ပြည်ပခအဆုံးသတ်ရေးနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးကြောင်းဆွေးနွေးခဲ့ကြောင်းသမ္မတ Trump နဲ့နိုင်ငံရေးဝန်ကြီး Lavrov တို့ကပြောကြားလိုက်ပြီးယူကရိန်းပြည်ပခပြည်လဲရေးလှုပ်ဆောင်ဖို့သူ့အစိုးရကတနိဋ္ဌာန်ချထားကြောင်းလည်းသမ္မတ Trump ကအလေးပေးပြောကြားခဲ့ပါတယ်။ဇန်နဝါရီလမှာသမ္မတဖြစ်လာပြီးတဲ့နောက်ထိတ်တန့်ရုရှားတန်တပန်တဦးနဲ့သမ္မတ Trump ပထမဆုံးအကြိမ်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။သမ္မတ Trump အစိုးရနဲ့ရုရှားနိုင်ငံအကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုအကြီးအကဲ James Comey ကိုယာဒူးကဖယ်ရှားလိုက်ပြီးနောက်တနေ့မှာ သမ္မတထရမ့်ကရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အင်ဂျီရောမှာတွေ့ဆုံတာဖြစ်ပါတယ်တွေ့ဆုံမှုဟာကောင်းမွန်တဲ့တွေ့ဆုံမှုဖြစ်ကြောင်းစီးရီးယားရေးကိစ္စကိုကောင်းမွန်စွာလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အပြုသဘောဆောင်တဲ့အရေးလက္ခဏာတွေကိုတွေ့နေရကြောင်းတွေ့ဆုံမှုအပြီးမှာသမ္မတထရမ့်ကပြောပါတယ်သူတို့နှစ်ဦးတွေ့ဆုံစဉ်စီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေအရှိန်လျှော့ချရေးဇုံထားရှိရေးကိစ္စကိုဆွေးနွေးပြခဲ့ကြောင်းအဲ့ဒီတိုက်ပွဲတွေအရှိန်လျှော့ချရေးဇုံထားရှိခြင်းရဲ့အကျိုးကျေးဇူးအပေါ်နိုင်ငံအကြားတူညီတဲ့နားလည်မှုရှိထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကတွေ့ဆုံမှုအပြီးမှာပြောကြားခဲ့ပါတယ
်။လာမယ့်သတင်းပတ်ထဲဝါရှင်တန်ဒီစီကိုလာရောက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံတဲ့အခါမှာစီးရီးယားကကတ်လက်နက်ကိန်းတွေကိုအမေရိကန်ကဘာကြောင့်လက်နက်တွေပေးဖို့အတွက်ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရမ့်ကိုပြင်းပြင်းထန်ထန်မေးမြန်းမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝမ်ကပြောကြားလိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာနောက်ထပ်စစ်သွေးကြွအကြမ်းဖက်အဖွဲ့တစ်ခုကိုထပ်ပြီးတုံးတယ်လို့မလုံတင်ပါဘူးလို့သမ္မတအာဒဝမ်ကဗိုလ်တပူးနဲ့မှပြောတာပါ ဒါဟာစီးရီးယားနဲ့ဒေသရင်းအနာဂတ်အတွက်အန္တရာယ်ကြီးတဲ့ခြေလှမ်းမျိုးဖြစ်ကြောင်းလည်းပြောပါတယ်စီးရီးယားမှာ IS စစ်သွေးကြွတွေကိုထိတိယယောက်တိုက်ခိုက်နေတဲ့အဖွဲ့ဟာ YPG လို့ခေါ်တဲ့ Kutch လက်နက်ကိုင်တွေဖြစ်ပါတယ်ဒါပေမဲ့ Kutch ပြည်သူပါတီနဲ့မဟာမိတ်ဖြစ်တဲ့တူရကီအစိုးရကိုတိုက်နေတဲ့ဒီအဖွဲ့ကိုတူရကီကနေအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ် YPG အဖွဲ့စီကိုရောက်သွားတဲ့လက်နက်မှန်သမျှဟာတူရကီနိုင်ငံအတွက်အန္တရာယ်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီး Mevlut ကဘူကိုစလူကကြေညာထားတာပါဘာပဲပြောပြောပြီးခဲ့တဲ့လကကျင်းပတဲ့အငင်းပွားပွဲလူလူဆန္ဒခံယူမှုနဲ့သမရဖြစ်လာတဲ့တူရကီသမရအာဒူဝမ်ရဲ့ဝါရှင်တန်ခီးစင်ကတော့သူ့ကိုနိုင်ငံတကာကနေအသိအမှတ်ပြုဖို့အတွက်အရေးပါတဲ့ခီးစင်တစ်ခုဖြစ်နေပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5ဆိုင်ဒိုမီတာ40 kHz 943ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်လန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ကြီးဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအလေးပေးဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပေမဲ့ဒေသတွေမှာအခြေမခံဖြစ်နေတဲ့နိုင်ငံသားလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာဘက်ကိုတဖြည်းဖြည်းပြောင်းလဲအာရုံစိုက်လာနေပါတယ်အာဆီယံအဖွဲ့ကြီးစတင်တည်ထောင်ခဲ့တဲ့နှစ်90ပြည်လာပေမဲ့အဖွဲ့ဝင်နိုင်ငံတချို့ကလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကန့်သက်တဲ့ဥပဒေတွေကိုထုတ်ပြန်ထားဆဲဖြစ်ပါတယ်အဲ့လိုကန့်သက်တဲ့ဥပဒေတွေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကပြစ်တင်ဝေဖန်လိုက်ပြီးအာဆီယံအနေနဲ့စီးပွားရေးကဏ္ဍလိုပဲလူ့ခွင့်ရေးကိစ္စကိုလည်းအလေးပေးဆောင်ရွက်တယ်လို့ထောက်ပြပြောဆိုကြပါတယ်ဗုဒ္ဓနေ့ကကမ္ဘောဒီးယားနိုင်ငံမြို့တော်မှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံကိုတက်ရောက်နေတဲ့ကျွမ်းကျင်သူပညာရှင်တွေကအာဆီယံအဖွဲ့ကြီးအတွက်မျှော်မှန်းချက်တွေနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြပါတယ်ဒီညီလာခံမှာတက်ရောက်နေတဲ့မြန်မာနိုင်ငံကလူ့ခွင့်ရေးတက်ကြွလှှရှားသူလည်းဖြစ်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်တဲ့အမဝေဝေနုကပြည်သူလူထုအတွက်လုံခြုံမှုရှိမှသာရည်ရှိတည်ထောင်နိုင်ဖို့မျိုးမှုရှိနိုင်မှာဖြစ်ကြောင်းအာဆီယံအဖွဲ့ကြီးအတွက်သူမရဲ့မျှော်လင့်ချက်ဟာဒေသတွင်းမှာနေထိုင်ကြတဲ့လူတိုင်းအတွက်လွတ်လပ်မှုနဲ့အခြေခံလူ့အခွင့်အရေးတွေကိုခံစားနိုင်တဲ့အားလုံးပါဝင်တဲ့လူမှုအတိုင်းအဝိုင်းပေါ်ပေါက်လာရေးဖြစ်ကြောင်းပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအထင်ကရ e-commerce ကုမ္ပဏီတစ်ခုဖြစ်တဲ့ Tokopedia ကိုစတင်တည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့အကြီးအကဲလည်းဖြစ်တဲ့ Williamတနူဝီဂျာယာရဲ့မျှော်လင့်ချက်ကတော့နိုင်ငံရေးသမားတွေအနေနဲ့တန်ရှင်းတဲ့အစိုးရဖြစ်ပေါ်လာအောင်လှုပ်ဆောင်ပြီးမျိုးဆက်သစ်တွေပြည်သူတွေကိုအလုပ်ကျွေးပြုကျင်စေပေါ်ပေါက်လာအောင်ဥဆောင်လမ်းပြပေးစေလိုကြောင်းပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2018ခုနှစ်နဲ့2020ခုနှစ်တည်းအကြာ9.1%ခန့်နှုန်းရှိနိုင်ပြီး2020ခုနှစ်မှာကမ္ဘာနံပါတ်5မြောက်အကြီးဆုံးစီးပွားရေးအင်အားစုဖြစ်လာမယ်လို့ OECD စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။
တောင်တူပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာပိုပြီးထင်ရှားလာတယ်လို့အရှိတောင်ဒေတာရေးဆန်းစစ်လေ့လာသူတွေကသုံးသပ်ကြပါတယ်။တောင်တူပင်လယ်ပြင်ဒေတာမှာရေကြောင်းစီးမြင်ဥပဒေနဲ့အညီကျင့်သုံးမှုမရှိဘဲဖြစ်နေတယ်လို့အာဆီယံနိုင်ငံတွေအတွက်ရေကြောင်းသွာလာမှုလွတ်လပ်ခွင့်ဆုံးရှုံးနေတာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်မှုတွေရှိနေပေမဲ့အာဆီယံနိုင်ငံတွေကတော့အင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့အားပြိုင်မှုကနေဒေတာရင်းတည်ငြိမ်ရေးထိခိုက်စေမှာကိုပိုပြီးစိုးရိမ်နေတာထင်ရှားပါတယ်လို့ South China Morning Post မှာ Mark Valencia ကသုံးသပ်ထားပါတယ်။အထူးသဖြင့်တရုတ်နိုင်ငံနဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ Brunei, Indonesia, Malaysia, Philippines နဲ့ Vietnam တို့လိုဒေတာရင်းနိုင်ငံတွေအတွက်တောင်တူပင်လယ်ပြင်ဆိုင်ရာဦးစားပေးမှုဟာတ တရုတ်နဲ့နယ်မြေအငင်းပွားမှုမရှိတဲ့အမေရိကန်ရဲ့ဦးစားပေးမှုနဲ့မတူဘဲသူတို့ကသူတို့ရဲ့ရေပိုင်နှက်ကိုအတိမတ်ပြုဖို့သူတို့ရဲ့ရေပြင်ပိုင်နဲ့စီးပွားရေးဇုန်တဲကတရားစာတတွေကိုတရားဝင်ပိုင်ဆိုင်ဖို့လောက်ပဲဆန္ဒရှိကြပြီးအမေရိကန်နဲ့တရုတ်တို့အားပြိုင်မှုမှာဂျာဝင်ညံ့မှာကိုမလိုလားပဲဖြစ်နေတာပါအမေရိကန်ကတော့ရေချောင်းတော်လာရဲ့လွတ်လပ်မှုနဲ့အတူတရုတ်နဲ့ဒေသရင်းနိုင်ငံတွေကိုထောက်လှမ်းဖို့ပါစိတ်တမ်းနေတာဖြစ်ပြီးဒါဟာတရုတ်အတွက်သူ့ရဲ့နျူကလ ియర్ ရင်ငုတ်သင်္ဘောအသစ်နဲ့အတူတခြားကမ်းရိုးတန်းကာကွယ်ဆိုင်ရာလျှို့ဝှက်ချက်တွေပေါက်ကြားမှာကိုစိုးရိမ်လာစေတာဖြစ်ပါတယ်မလေးရှားမြန်မာနဲ့ထိုင်းတို့အနေနဲ့ရှိတဲ့ဒူရီလက်ထဲမှာအာနာရှိတဲ့နိုင်ငံတွေနဲ့အင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်တို့လို IS စစ်တွေးကြော်တွေပုံကန်းနေတဲ့နိုင်ငံတွေကဒေသရင်းတင်ငင်ရေးကိုပဲအဓိကစိုးရိမ်နေကြတာဖြစ်ပြီးဒီအန္တရာယ်တွေအတွက်ဒေသရင်းအင်အားအကြီးဆုံးအင်ဒိုနီးရှားလိုနိုင်ငံကအမေရိကန်လိုအဝေးကအင်အားကြီးတဲ့အနည်းကအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကသာအားကိုးခြင်းကြောင့်ပြနေတာပါဒါပြင်အမေရိကန်ကရောတရုတ်ကပါတောင်တရုတ်ပင်လယ်ပြင်အရင်းနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေတညီတညွတ်ထဲပံ့ပိုးတာလိုချင်ကြပေမဲ့ကိုအကျိုးစီးပွားနဲ့ကိုလှုပ်ရှားနေတဲ့အာဆီယံနိုင်ငံတွေကြားစီးလုံးဖို့အတွက်လမ်းမမြင်သေးသလိုအမေရိကန်နဲ့အာဆီယံတို့ကြားအမြင်ကွဲပြားမှုတွေလည်းတိုးလာနေတယ်လို့သုံးသပ်ကြပါတယ်
။မြောက်ကိုရီးယားရဲ့နျူကလ ియర్ လက်နက်တိစောက်မှုအစီအစဉ်နဲ့ပတ်သက်လို့အနိကပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတဒေမွန်ဂျေအင်းတို့နှစ်ဦးကဗိုလ်ထုနယ်မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်သဘောတူလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့စီးရေးရီမန်းချက်တွေဟာခက်ခဲနေတဲ့ကိစ္စရဖြစ်ပေမဲ့ဖြည့်ရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့သမ္မတဒေအဖြစ်ကျန်းသက်စာချိန်ဆိုတဲ့နေ့မှာသမ္မတမွန်ဂျေအင်းကိုသမ္မတထရမ့်ကပြောကြားခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချမှုအန္တရာယ်တွေကိုအဓိကအကာအကွယ်ပေးနေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာခိုင်မာကြောင်းနဲ့တောင်ကိုရီးယားသမ္မတအမေရိကန်နိုင်ငံကိုလာလည်ဖို့အတွက်သမ္မတထရမ့်ကဖိတ်ကြားခဲ့ကြောင်းတောင်ကိုရီးယားသမ္မတယုံကလည်းပြောပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားသမ္မတတစ်ကတော့မြောက်ကိုရီးယားအရေးမှာသမ္မတထရမ့်နဲ့ပူပြီးသတိထားတဲ့ပုံစံနဲ့ချင်းကပ်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ ియర్ တုံးကြီးတိစောက်မှုအပေါ်သတိပေးတဲ့အနေနဲ့အမေရိကန်တို့ကကိုရီးယားကျွန်းဆွယ်အနီးကိုရေတတိုက်ခိုက်ရေးအုပ်စုဆစ်လွတ်ထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်မဂျုံဦးအပေါ်ပုံမှန်ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ရေးအတွက်လည်းသမ္မတထရမ့်ကလိုလားနေတာပါ။
ဂျကာတာအုပ်ချုပ်ရေးမှူးဟောင်းဘာစုကီပနာမာကိုဘာသာရေးကိုထိခိုက်ဆော့ကောက်မှုနဲ့အင်ဒိုနီးရှားတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်တာအတွက်အများအံ့အားသင့်ကုန်ကြပါတယ်။ခရီးယံဘာသာဝင်ဂျကာတာအုပ်ချုပ်ရေးမှူးဟောင်းကိုပြန်ပြီးလွှတ်ပေးဖို့ရာနဲ့ချီတဲ့ထောက်ခံသူတွေဗုဒ္ဓဖူးနေမှာမြို့တော်ခန့်မှပေးစုယုံပြီးနိုင်ငံတော်တချင်းကိုတန်ပြန်တီဆိုခဲ့ကြတယ်လို့နိုင်ငံတော်လမ်းမှာပါတဲ့အနီးနဲ့အဖြူရောင်ဝတ်ဆောင်တွေကိုဝတ်ဆင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ကျောင်းသားပရိနိမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bambies.voanews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်သွားမှာပါမယ်ခင်ဗျာဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတချို့နဲ့ပြည်သူတချို့အင်္ဂါနေ့ညရန်ကုန်မြို့မှာဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးပြည်သူတချို့ဒဏ်ရာရခဲ့တယ်လို့အပြည့်အစည်းတချို့လည်းရှိခဲ့ပါတယ်ဒီလပိုင်းနေ့အတွင်းရန်ကုန်မြို့မှာဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဒေသရင်းနိုင်ငံတွေရဲ့ဖိအားပေးမှုနဲ့တေချာပေါက်ရင်ဆိုင်ရနိုင်တယ်လို့အမေရိကန်တန်တမန်ဟောင်းတူကသုံးသပ်ပါတယ်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဘာသာရေးအသွင်ဆောင်တဲ့တင်းမာမှုအပေါ်ကံရတွေရခက်ခဲတဲ့အခြေအနေမှာရင်ဆိုင်နေရတယ်လို့လည်းသူကသုံးသပ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်ဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွတ်ရက်ွက်နေသူတချို့တို့ကြားမင်းညကဘာသာရေးအသွင်ဆောင်တဲ့ထိတ်တိုက်တွေ့မှုဖြစ်ခဲ့တာပါဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်မွတ်စလင်ဆန့်ကျင်ရေးအသွင်ဆောင်တဲ့တင်းမာမှုတွေကိုကင်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေသတွင်းဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဌာန USIP ရဲ့အာရှအစီအစဉ်ရဲ့အကြီးအကဲအကြံပေးဖြစ်သူ Derek Mitchell ကထောက်ပြပါတယ်
။ Well, in the Burma is a member in good standing of ASEAN. There are obviously majority Muslim countries within ASEAN, including the largest in the world, which is Indonesia.
မြန်မာအာဆီယံနိုင်ငံတနေငယ်ဖြစ်နေပြီးတော့သူသဖြင့်အင်ဒိုနီးရှားလိုကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်ဒီပေါ်မှာအနီးကပ်စောင့်ကြည့်နေကြမှာပါ။ဆိုတော့မြန်မာအစိုးရဘက်မှဖိအားတွေပုံများလာမှာကတော့တေးကြပါလေလူထုကြားကျမ်းပန်နေဆက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတော့သူသဖြင့်မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပ
ါရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်တိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပြည်ပခတွေကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံနေရတဲ့မြန်မာအစိုးရအနေနဲ့ အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်းမာမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမယ့်အနေအထားရှိနိုင်မှာလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချဲကအခုလိုတုံ့ပြန်ပါတယ
် I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think some of the anti, I mean much of the anti Aung San Suu Kyi
တကယ်ဆန်တဲ့ပတ်သက်ပြီးတော့ Aung San Suu Kyi ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူး။တကယ်ဆန်ကရခိုင်ကိစ္စနဲ့ပတ်သက်တဲ့တရားကိစ္စတခုဖြစ်ပါတယ်။ရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါတယ်။ဒီကိစ္စကတော့ပို့ပြီးတော့ကျေပြန့်တဲ့မွတ်စလင်ဆန့်ကျင်ရေးယူဆဖြစ်နေတာပါ။ဒီကိစ္စကိုကြိုတင်ကာကွယ်နိုင်မှုအခုအချိန်ထိဒေါအောင်ဆန်းစုကြည်ရော NLD အစိုးရကရောသူတို့လုံနိုင်သလောက်အားလုံးကိုလှုပ်ဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့စိတ်ဓာတ်တွေကိုပြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့အချိန်ယူရမယ်ဆိုတာကိုအနောက်နိုင်ငံတွေကနားလည်ထားပါတယ
်။နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေပေမဲ့ထိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်းမစ္စတာမစ်ရှဲကပြောပါတယ
်။ I don't think they hesitate. Well, I think a little bit. I mean, because it is so deeply rooted. Certainly the Constitution makes it very clear that any division according to religion.
အစိုးရဘက်ကရည်ရွယ်လှုပ်ဆောင်မှုလက်တွန့်နေတယ်လို့ကျွန်တော်မထင်ပါဘူး။ကိုယ်ကွယ်ယုံကြည်မှုနဲ့ပတ်သက်ပြီးရံပြူလာတွေကဥပဒေချိုးဖောက်တဲ့ဆိုတာကိုအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပြီးသားပါ။ရဟန်းတွေကိုကိုင်းတွင်နိုင်မှုကြိုးစားရတာကမြန်မာနိုင်ငံလိုဗုဒ္ဓဘာသာကိုထွတ်မြတ်ထားတဲ့နိုင်ငံမှာတိတ်ပြီးကိုင်းရတွေရခက်ပါလေ။တိတ်ပြီးလည်းကဲဆက်ပါလေ။တချို့စိုးရင်ကြောက်ရွံ့မှုတွေကလည်းနည်းနည်းနည်းနည်းကိုရှိနေတာပါ။မတူညီတဲ့ယူဆတွေနဲ့တားဆတာရှိရှိအတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကိုင်းတွေရပါလိမ့်မယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်းမာမှုတွေကြိုးကြားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လှုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှဲကသုံးသပ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်းကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအနာပိုင်းတွေကိုခေါ်ယူဝင်ရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ကွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲကတနက်ပစ်ဖောက်လူစုခွဲခဲ့ရပါတယ်ရှင်
။မသိငိတိုက်ပြောပြခဲ့တာပါ။အခုတော့အာရှဒေသတွင်စီမံကိန်းကြီးတစ်ခုကိုကြည့်အောင်ပါ။တရုတ်နိုင်ငံနဲ့အသစ်ဖောက်လုပ်နေတဲ့ပိုလန်မစီမံကိန်းဒေသတွင်ကနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေနဲ့ RMB နေဆက်ဖြတ်ကျော်ကုန်သွယ်မှုငွေပမာဏဟာ2016ခုနှစ်အတွင်းရွန်ငွေ 2.63 ထရီလီယံကျော်ရှိခဲ့တယ်လို့တရုတ်နိုင်ငံကမူဝါဒရေးရာအကြံပေးအဖွဲ့တစ်ဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာကဆိုပါတယ်ငွေကြေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမျိုးသား institution NIFD ကထုတ်ပြန်တဲ့ကြေညာချက်ထဲမှာ2016ခုနှစ်ဇန်နဝါရီဇွန်လကုန်အတွင်းနိုင်ငံ9နိုင်ငံနဲ့ကမ္ဘာလမ်းတစ်လျှောက်ဒေသမှာ RMB ငွေကြေးလွှဲပြောင်းလို့ရတဲ့ဌာနတွေဖွင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးတင်ပြထားတာပါအရင်ကအသုံးပြုခဲ့တဲ့ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်အာရှအာဖရိကနဲ့ဥရောပကိုဆက်သွယ်ပြီးကုန်သွယ်ရေးနဲ့အခြေခံအဆောက်အအုံတွေဆောက်လုပ်ဖို့ရည်ရွယ်တဲ့ကမ္ဘာလမ်းနဲ့21ရာစုရေကြောင်းနဲ့ကုန်ကြောင်းပိုးလမ်းမစီမံကိန်းကို2013ခုနှစ်အတွင်းတရုတ်သမ္မတရှီဂျင်းပင်ကအဆိုပြုထားခဲ့တာပါအခြေခံအဆောက်အအုံတည်ဆောက်ရေးဟာဒီစီမံကိန်းရဲ့အဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေပြီးအဲ့ဒီအတွက်လိုအပ်တဲ့ငွေကြေးတချို့ကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကကူညီခဲ့တာပါလွန်ခဲ့တဲ့5နှစ်အတွင်းတရုတ်ဗန္ဒာယီနဲ့နီးပညာကုမ္ပဏီတွေအင်တာနက်ကနေငွေလွှဲဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကအိန္ဒိယ၊ထိုင်း၊ဖိလစ်ပိုင်၊အင်ဒိုနီးရှားကအလားတူကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့ဒီငွေကြေးအစာပြိုးထည့်ဝင်ကူညီခဲ့ပါတယ်။ငွေကြေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမျိုးသား institution NIFD အကြီးအကဲလီယန်းပြောဆိုတာက
那么支付清算其实不只是这个一条线啦其实主要几个领域一个领域呢就是我
ငွေပေးချေတဲ့နေရာလွှဲပြောင်းတဲ့နေရာတွေတက်ပို့ပါတယ်တရုတ်ငွေအပါအဝင်ခပလန်းတခြားကနိုင်ငံတွေရဲ့ငွေကြေးတွေကိုလဲလှယ်ပေးတဲ့နေရာတွေလည်းအတော်များများရှိပါတယ်အဲ့ဒီထက်မှာအန်ငွေကြေးဆိုင်ရာကုမ္ပဏီတွေအကြောင်းလဲပြောဖို့လိုပါတယ်ဒေတာတွေမှာဒီကုမ္ပဏီကိုသိမသိကြပေမဲ့ဒီနှစ်ပိုင်းအတွင်းသူတို့ကခပလန်းစီမံကိန်းမှာအဓိကကျတဲ့နေရာကပါဝင်နေပါတယ
်အခုလိုပိုလန်းမှတိဆောက်ရမှာမြန်မာနိုင်ငံအနေနဲ့လည်းအတူပူးပေါင်းဆောင်ရွက်ခြင်းအဖြစ်မြန်မာစီးပွားရေးနဲ့လူမှုအဖွဲ့အစည်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေရှိလာနိုင်တာကြောင့်တရုတ်နိုင်ငံကဒီအစီအစဉ်မှာမြန်မာပါဝင်စေချင်နေခဲ့တာပါ။သမ္မတဦးသိန်းစိန်လက်ထက်တုန်းကပိုလန်မှတည်ဆောက်ရေးပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးနောက်ပိုင်းမှာလည်းသဘောတူညီမှုတွေပိုရခဲ့တယ်လို့နှစ်နိုင်ငံအစိမ့်မြင့်ခေါင်းဆောင်တွေလည်းအပြန်အလှန်လည်ပတ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလည်းတရုတ်နိုင်ငံကို2016ဩဂုတ်လအတွင်းသွားရောက်ခဲ့ပါတယ်။ပိုလန်မှတိဆောက်ရမှာအဓိကကျတဲ့နေရာကနေပါဝင်တဲ့အန်ဗန်နာယီဝန်ဆောင်မှုကုမ္ပဏီဟာအင်တာနက်ကနေတဆင့်ရောင်းဝယ်ရေးလုပ်တဲ့အလီဘာဘာကုမ္ပဏီရဲ့အဖွဲ့အစည်းတစ်ခုပါဒီလိုအဖွဲ့အစည်းတွေဟာဒေတာရင်းပိုလန်မှာတခြားဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ပေးနေတယ်လို့လီယန်းကပြောပါတယ
်ဘူကာဆမကွာဂျာ完全靠外援是不可能发展起来的现在呢我们要通过这些
ကိုနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဘယ်နိုင်ငံမှနိုင်ငံခြားအရေးအမြစ်တစ်ခုတည်းအပေါ်မှာမိခိုဖို့မဖြစ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ဒေတာရင်းဘန္ဒာရေးအရေးအမြစ်တွေပိုအားကောင်းလာအောင်နဲ့အင်တာနက်ကနေငွေကြေးလွှဲပြောင်းတဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပိုပြီးများလာအောင်လုပ်နေပါတယ်။ဒါမှသာဒေတာရင်းရင်းနှီးမြှုပ်နှံမှုအတွက်အထောက်အကူဖြစ်စေမဲ့ဒေတာရင်းငွေကြေးလက်ပတ်မှုပမာဏများလာမှာပါ
။ဒါအပြင်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဆိုင်ရာဘဏ်တရုတ်ဖွံ့ဖြိုးရေးဘဏ်တရုတ်မူဝါဒရေးရာနဲ့ဗန္နာရေးဆိုင်ရာဘဏ်တွေကလည်းပိုလန်မှစီမံကိန်းအတွက်ပူးပေါင်းဆောင်ရွက်နေပြီးအခြေခံအဆောက်အအုံတည်ဆောက်ရေးဘိုင်းတွေပိုမိုအားကောင်းလာအောင်ဥဆောင်မှုအခန်းကဏ္ဍကနေပါဝင်သွားမယ်လို့မစ္စတာလီကမျှော်လင့်ထားပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရောက်ပညာသင်ကြားခဲ့တဲ့သူတို့ချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးတော့မှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေပြကြမယ်သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာအလို့သမားတွေအရေးပြောပြခြင်းပါတယ်။ထိုင်းနိုင်ငံပထုံထာနီခရိုင်မုတ်လုတ်ဆက်ယုံကလုတ်သက်၄လကနေ6နှစ်ထိရှိတဲ့မြန်မာရွှေပြောင်းအလုသမား400ကျော်ဟာအလုကို15ရက်ကြာရန်နာထရကနေလုခမရခဲ့ကြပါဘူး။နောက်ပိုင်းမှာတော့နှစ်နာကြီးမရဘဲအလုကိုရန်နာလိုက်တာကြောင့်ပြဿနာဖြေရှင်းပေးဖို့ထိုင်းအလုသမားကာကွယ်ရုံးကိုတွားရောက်တိုင်ကြားခဲ့ကြပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြထားပါတယ
်။ထိုင်းနိုင်ငံပထုံထာနီခရိုင်မုတ်ဆက်ယုံမှာအလုလုနေကြတဲ့အလုလုခွင့်ပန်းရောင်ကဲကိုင်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်နဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လာလုပ်သူတွေယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နဲ့အလုပ်လုပ်နေကြတဲ့မြန်မာရှေ့ပြောင်းလူသမားတွေအားလုံးပေါင်းအလုပ်သမား400ကျော်ဟာရက်ရှည်ကြစွာအလုပ်မစင်းရဘဲနေထိုင်နေရတာကြောင့်လူဝကနှစ်နာမှုတွေပေးဖို့အတွက်အလုပ်ရှင်ကိုတောင်းဆိုရကနေအလုပ်ကနေရပ်နားတာကိုခံခဲ့ရပါတယ်။အင်္ဂါနေ့ကတော့အလုပ်သမားအားလုံးပေါင်း400ကျော်ကိုစားအလုပ်သမား100ကထိုင်းအလုပ်သမားကာကွယ်ရေးကိုတွားရောက်ပြီးပြဿနာတွေဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အလုပ်တွေရန်နာလိုက်ရတဲ့အတွက်နှစ်နာမှုတွေကိုရနိုင်ဖို့အတွက်အလုပ်သမားတွေကိုအကူအညီပေးနေတဲ့ EAC မဟာမိတ်အဖွဲ့ကကိုရဲမင်းကအလုပ်သမားကာကွယ်ရုံးကိုတွားရောက်ခဲ့ပုံကိုလည်းပြောပြပါတယ်။
အလုပ်သမား400မှာ400ကျော်ပေါ့နော်။သူကအလုပ်မရှိတာပါမှာသူတို့အလုပ်လုပ်ရုံအလုပ်ပါတဲ့သဘောမှမဟုတ်ထင်တယ်။အဲ့ဒါအလုပ်ကိုနားခိုင်းတယ်15ရက်ရှိပြီ။အာပြီးတော့အလုပ်ရုံကနေပြီးတော့ဝက်ပါမေးလုပ်မယ်ဆိုပြီးတော့ဝက်ပါမေးတနစ်စာကို1900လောက်တန်တယ်ဝက်ပါမေးတနစ်စာကို6500ကောက်ထားတာရှိတယ်1500ကောက်ထားတာရှိတယ်ပြီးတော့အလုပ်သမားရတစ်သိန်းကတစ်သေးတွေနဲ့ဝင်တဲ့လူတွေဖြစ်တယ်အလုပ်တွင်းကတယောက်ကိုတူဦး2500လောက်ပေးထားတဲ့လူတွေဖြစ်တယ်ဟုတ်ကဲ့သူတို့လုပ်နေတာတချို့လဲ4လကနေတစ်နှစ်ထိတချို့လဲ3-5နှစ်ထိပါကြတယ်ဟုတ်ကဲ့အခုတော့အလုပ်ရုံဘက်ကနေပြီးတော့ဝက်ပါမေးတွေလုပ်ပေးမယ်ဆိုမလုပ်ခွင့်နဲ့ဝက်ပါမေးတွေမလုပ်ခွင့်နဲ့ပတ်စံနေချိုးဖြစ်ထားတာပေါ့ဟုတ်ကဲ့ဘာမှမပေးဘဲနဲ့အဲ့လိုမျိုးလှုပ်နေပဲနား15ရက်သား15ရက်ရှိပြီလှုပ်နားနေရတာဘာမှမပေးတဲ့အတွက်အဲ့ဒီအားတွေလည်းပြန်တောင်းတာကိုပြန်ပြီးတော့မပေးတဲ့အတွက်အလုပ်သမားတွေကကျွန်တော်တို့ AC ဘက်အတိုင်ပြီးတော့မနေ့ကထိုင်းလူမကာကွယ်စောင့်ရှောက်ရေးဌာနပထုံးဌာနနေနေရအလုပ်သမားကာကွယ်စောင့်ရှောက်ရေးဌာနအားလုံးရောက်လာကြတယ်လူမ400ကိုကုစားပြုပြီးတော့လူမ100ရောက်လာတယ
်ဒေတာဘရင်းနေမှာတော့ထိုင်းလူသမားကာကွယ်ရေးရုံးကအလုပ်ရှင်နဲ့အလုပ်သမားတွေကိုခေါ်ယူတွေ့ဆုံပြီး ညီနိုင်ဆောင်ရွက်မှုတွေလုပ်ပေးမယ်ဆိုတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
။လို့အဲ့ဒီလုံယုံတထေးတွေရောဒီဆက်ကောင်တိုင်းတစ်ဆင့်တိုင်းတထေးတွေရောကျွန်တော်ဆိုင်အနာပိုင်းတွေရောကျွန်တော်တို့ AC ဖွေရောအလုပ်သမားတွေစုပေါင်းပြီးတော့အဲ့ဒီကိစ္စကိုဖြေရှင်းမယ်မနက်ပြန်။ဟုတ်ကဲ့ဆိုင်ကြတော့ဖွင့်လာတာပေါ့နော်။ညီနိုင်တဲ့ဆင့်နဲ့ဆင့်ပြေမယ်လို့ဆိုညီနိုင်တဲ့ဆင့်နဲ့သွားမယ်ဆင့်ပြေဘူးဆိုတော့တထေးကိုလှုပ်ရှင်ဘက်ကိုတရားစွဲမယ်ဆက်ကန်ထိုက်တထေးတွေကိုတရားစွဲနေနေတာမှရှိ
။အခုဒီလောမှာတော့လုပ်ငန်းရှင်နဲ့ပြဿနာတက်နေတဲ့အလုပ်သမားအတော်များများကိုအလုပ်ကနေထုတ်ပယ်တာတွေကိုခက်စိတ်စိတ်လှုပ်လာပါတယ်။များသောအားဖြင့်ဥပဒေပါအခွင့်အရေးတောင်းဆိုတဲ့အလုပ်သမားတွေနဲ့အလုပ်ရှင်တွေဟာပြဿနာတက်တဲ့အခါတိုင်းမှာနေရရင်းကိုပြန်ပို့တာတွေဖြစ်လာတယ်လို့အလုပ်ကိုဆက်မခန့်တော့တဲ့အတွက်တခြားအလုပ်ပြောင်းရွှေ့ဖို့လဲအလုပ်အကန်ရှာဖွေရေးအေဂျင်စီတွေနဲ့မြန်မာတန်ရုံဘက်ကညှိနှိုင်းပေးတာမျိုးတွေလည်းလုပ်ခဲ့ကြပါတယ်။ဒါပေမဲ့လက်တလောချက်ချင်းပြည်လဲမှုမရသေးတာကြောင့်အလုပ်လက်မဲ့ဖြစ်နေကြတဲ့မြန်မာလူသမားတွေအများအပြားဖြစ်လာကြပါတယ်ရှင်
။ထိုင်းချင်းဆိုင် VOA တင်းတော့မိုင်းမသတင်းပေးပို့ခဲ့တာပါ။အခုတော့တောင်ကိုရီးယားသမ္မတတွေရဲ့သဘောထားတွေကိုကြည့်အောင်ပါ။မြောက်ကိုရီးယားနဲ့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်ကိစ္စအတွက်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကြရေးလှုပ်ဆောင်ဖို့သူ့အနေနဲ့မြောက်ကိုရီးယားကိုတွားရောက်လည်ပတ်ဖို့အဆင်သင့်ရှိကြောင်းတောင်ကိုရီးယားသမ္မတတမွန်ဂျဲအင်းကဗိုဒူနစ်မှာပြောကြားလိုက်ပါတယ်။ VOA သတင်းတောက်ဗစ်တာဗစ်တီကအာဆီယံမူဝါဒလေးလာရေးဌာနကအကြီးတန်းသူတည်သည့် James Kin နဲ့ဆက်သွယ်မေးမြန်းချက်ပေါ်မူတည်ပြီးတော့ကိုဇော်ဝင်းလန်ကတင်ပြထားပါတယ်
။အင်္ဂါနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့သမရသည့်မွန်ဂျင်အင်းကမြောက်ကိုရီးယားနဲ့ဆိုင်တဲ့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောကြားသွားတာဖြစ်ပါတယ
်။안보위기도서둘러해결하겠습니다한반도의평화를위해동분서주
မြို့သားလူမျိုးရေးနဲ့ဆိုင်တဲ့ပဋိပက္ခတွေကိုအတတ်နိုင်ဆုံးအမြန်ဆုံးဖြေရှင်းလိုတဲ့အကြောင်းမှန်ကန်တဲ့အခြေအနေတွေအောက်မှာဝါရှင်တန်၊ဘေကျင်း၊တိုကီယိုတို့အပါအဝင်ပျုံယန်းအထိတွားရောက်မှာဖြစ်ကြောင်းသမရသည့်မွန်ဂျင်အင်းကကိုရီးယားလိုပြောသွားတာပါ။အဲဒီနောက်မှာသမရသည့်ကဆက်ပြီးတော့
한미동맹은더욱강화하겠습니다한편으로사드문제해결을위해미국
동코리아의아메리칸노의마하메이스산이보모아강라앙롭상로레어장다빈아메리칸가동코리아마탓신타데동래네얀가괴예타스닛고레아메리칸네티욕나이간노네투우니네알레네스위니니나이따마핏데로레타마라티문제잉가뻬따라핏바레동코리아마에리동지래네얀가괴예타스닛တက်ဆင်လိုက်တဲ့အတွက်တရုတ်နိုင်ငံကိုအမျက်ထွက်စေခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားခေါင်းဆောင်တွေတွားရောက်တာဟာအရင်ကမကြုံမှုတဲ့ကိစ္စတော့မဟုတ်ပါဘူး။2009ခုနှစ်တုန်းကတောင်ကိုရီးယားသမ္မတကင်ဒေဂျွန်းတွားရောက်လည်ပတ်ခဲ့သလို2008ခုနှစ်တုန်းကလည်းသမ္မတနိုမူဟျွန်းတွားရောက်ခဲ့ပါတယ်။ James Kim ဟာဆိုလ်မြို့အခြေစိုက်အာဆီယံမူဝါဒလေ့လာရေးဌာနကအကြီးတန်းသုတေသီတဦးပါ။သူကသမ္မတတဲ့အနေနဲ့မြောက်ကိုရီးယားကိုတွားရောက်တဲ့မှန်ကန်တဲ့အခြေအနေတွေဟာဘာတွေဖြစ်နိုင်လဲဆိုတာကိုအခုလိုရှင်းပြပါတယ
်။ He has stated in several interviews that he supports President Trump's policy of pressure and engagement and he has also stated
ညကူရီးယားဘော်ဖီအပ်တဲ့အချိန်တည်းမှာပဲထိတွေ့ဆက်ဆံရေးဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒကိုထောက်ခံကြောင်းသမ္မတမွန်ဂျေအင်းကပြောထားခုပါတယ်။နောက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့ဆိုတဲ့နေရာမှာမြောက်ကိုရီးယားဘက်ကလက်ရှိလှုပ်ဆောင်နေတဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်တန့်မှဖြစ်နိုင်လိမ့်မယ်လို့လည်းသမ္မတဒစ်ကပြောထားပါတယ်။အဲအဆုံးသက်မှာတော့နျူကလ িয়ার လုံဝကင်မဲ့တဲ့ကိုရီးယားကျွန်းဆွယ်ဖြစ်လာရေးကိုဥတည်တာပါပဲအဲ့လိုအစင်းစင်းလိုအပ်ချက်တွေကိုမြောက်ကိုရီးယားကလိုက်နာတာအပြင်နျူကလ িয়ার ကင်မဲ့စုံဖြစ်ရေးကိုပါသဘောမတူဘူးဆိုရင်တော့အဲ့ဒါဟာတွစ်ဆုံဆွေးနွေးရဲ့အတွက်မှန်ကန်တဲ့အခြေအနေမဟုတ်ဘူးလို့သမ္မတသစ်မွန်ဂျေအင်းကပြောထားပါတယ
်အချင်းပြတ်ခြားဆမ်းမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့သမ္မတဟောင်းပက်ကယုံဟေရာထူးကဖြုတ်ချခံရပြီးတဲ့နောက်မတူညီတဲ့လမ်းကြောင်းကိုရွေးချယ်မဲ့ခေါင်းဆောင်တစ်ကိုရွေးကောက်တင်မြှောက်ချင်ကြတဲ့တောင်ကိုရီးယားနိုင်ငံသားတွေဆန္ဒပြသွားခဲ့ကြတယ်လို့လဲ James Kim ကပြောပါတယ်သမ္မတမွန်ဂျေအင်းအနေနဲ့အခုချိန်မှာလှုပ်ဆောင်ရမှာကတော့ရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုတွေမှာပေးခဲ့တဲ့ကတိအတိုင်းအကျင့်ပြတ်ချဆမှုတိုက်ဖြတ်တာအလုပ်ကိုင်တဲ့တွေဖန်ပြီးပေးတာခြေပိုးလို့ခေါ်တဲ့စီးပွားအင်အားကြီးမားတဲ့ corporation ကြီးတွေရဲ့ဩဇာလွှမ်းမိုးမှုနဲ့မတမာတဲ့လုပ်ရက်တွေကိုတိုက်ဖြတ်သွားရေးစတာတွေကိုသဘောထားကွဲပြားနေတဲ့လွတ်တော်နဲ့လက်တွဲလှုပ်ဆောင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စုံဝင်းလိုင်စူးစီးတင်ပြခဲ့တာပါ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ချန်ပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ဂျာတာပရီနီမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်သွားမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
လူလာရေးကြိုးပမ်းမှုမှာဆိုလို့ရှိရင်တော့မြူသားရေးစိတ်ကြမြူသားရေးဝါဒကအရေးကြီးပါတယ်သို့တော့မြန်မာပြည်ဟာအမျိုးစုတစုတည်းနဲ့ဖွဲ့ထား
မကြခင်နောက်ပိုင်းမှာတင်ဆက်မဲ့အစီအစဉ်မှာကြားဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရီရာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြည့်ဦးကျော်စန္တာကစူးစီးတင်ဆက်ထားပါတယ
်ကမ္ဘာလန်နဲ့ပတ်သက်တဲ့စင်ခေါ်မှုတွေကိုတရုတ်မြန်မာပူးတွဲကြော်လွှားရမည်ဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာဆုံဂျင်ရောင်းမြေသားထားတာကိုဥစွာတင်ပြလိုပါတယ်တရုတ်ဦးစီးဦးဆောင်လုပ်နေတဲ့ Belt and Road ခေါ်ကမ္ဘာလန်းဟာတရုတ်မြန်မာနှစ်နိုင်ငံလုံးအမျိုးသားအကျိုးစီးပွားနဲ့ကိုက်ညီနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥသိမ်းစိန်လက်ထက်ကဆက်လို့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပြီးဖြစ်ပါတယ်ဒီနှစ်နိုင်ငံဆက်ဆံရေးဟာမြန်မာခေါင်းဆောင်အပြောင်းအလဲဖြစ်ပေမဲ့မရင်းမြိုင်ပဲပုံမူခိုင်မြဲလာခဲ့ပါတယ်2016အောက်တိုဘာမှာကျင်းပမဲ့ဒီကမ္ဘာလန်းအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေး Forum ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ဒါပြင်တေဟာမြန်မာနိုင်ငံမှာအကြီးအမားဆုံးရင်းနှီးမြှုပ်နှံသူဖြစ်ပြီးဖွံ့ဖြိုးရေးချင်းငွေအမြောင်များကိုလည်းကန့်လန့်ထားပါတယ်။တေဟာမြန်မာပြည်သူလူထုရဲ့ထောက်ခံမှုကိုရရှိဖို့အထူးကြိုးပမ်းနေပါတယ်။တေကွန်ပဏီတွေဟာမြန်မာဒေသခံတွေဘဝရည်တည်ရေးကိုပူပြီးအလေးထားလာပါတယ်။မြန်မာကျောင်းသားတွေကိုပညာတော်သင်ဆုတွေထောက်ပံ့ပေးထားပါတယ်။တေဥဆေးရုံတွေကမြန်မာလူမျိုးတွေကိုမျက်စိခွဲစိတ်ကူးစက်ပေးနေပါတယ်။ဒါမဲ့ကမ္ဘာလန်းစီမံကိန်းရှေ့တူဖို့အတွက်အခက်အခဲတွေလည်းရှိနေတာပါ။အစိုးရတွေရာဆက်ဆံရေးပူပေါင်းဆောင်ရွက်ရေးစီမံကိန်းတွေဟာစဉ်လုံးကျော်ဖြစ်မလာသေးပါဘူး။အခြေခံအဆောက်အဦဆိုင်ရာပူပေါင်းဆောင်ရွက်မှုမှာမြေယာသိမ်းပိုက်မှုပြဿနာ၊သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှု၊နေဆက်ဒေသပြဿနာ၊ပြင်ပပျော်ကားစတဲ့အခက်အခဲအများအပြားရှိနေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ပဋိပက္ခဟာဒေသလုံခြုံရေးနဲ့ဒေသတွင်းကူးလူဆက်ဆံမှုကိုအဟံအတားဖြစ်စေပါတယ်။ဘာသာရေးပဋိပက္ခနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလည်းတရုတ်မြန်မာပူးပေါင်းဆောင်ရွက်စီမံကိန်းတွေရဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်။ဒါ့အပြင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ဟာနေဆက်ကုံသွယ်ရေးလမ်းတွေကိုတရုတ်တပိုင်းစီအစိမ့်အစိမ့်အပိုင်းပိုင်းပိုင်ဆိုင်ထိန်းချုပ်ထားကြတဲ့အတွက်နှစ်နိုင်ငံအောက်ခွန်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဖို့လိုအပ်နေပါတယ်။နှစ်နိုင်ငံကြားဗန္ဓာရေးစင်ခေါ်မှုတွေလည်းအများအပြားရှိနေပါတယ်။မြန်မာဗန္ဓာရေးစနစ်ဟာနိုင်ငံတကာအဆင့်မမီပါဘူး။အစုချေရာဈေးကွက်မဖုံဖြိုးသေးပါဘူး။လုပ်ငန်းတွေအတွက်ငွေချင်းငှားဖို့ခက်ခဲပါတယ်။တရုတ်မြန်မာနှစ်နိုင်ငံကြားငွေကြေးဖလှယ်သုံးစွဲရေးသဘောတူညီချက်လည်းမရှိလို့ပုံမအဆင်မပြေဖြစ်ရပါတယ်။တခါလူထုအတွင်းအပြန်အလှန်ကူးလူဆက်ဆံမှုလည်းအလုံးလောက်မရှိသေးပါဘူး။ဒီကမ္ဘာလန်းနဲ့ရင်းနှီးပြီးထောက်ခံတဲ့အခြေအနေမျိုးဖန်တီးရပါလိမ့်ဦးမယ်။မြန်မာလူထုကဒီ Belt and Road လို့ခေါ်တဲ့ကမ္ဘာလန်းကိစ္စကိုသိသဘောမပေါက်ကြသေးတဲ့အတွက်တချို့ကတရုတ်ဆန့်ကျင်တဲ့အမြင်နဲ့ရှုမြင်ကြပါတယ်။တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုစီမံကိန်းဟူသူမြတ်ကိုကန့်ကွက်နေကြတဲ့အတွက်ပူးပေါင်းဆောင်ရွက်ရေးအခက်အခဲဖြစ်နေပါတယ်။တခါမြန်မာပြည်မြောက်ပိုင်းပဋိပက္ခတွေကြောင့်တရုတ်အရသားတွေထိခိုက်ပြေဆုံးမှုတွေလည်းရှိခဲ့တဲ့အတွက်တရုတ်ဘက်ကလည်းဒေါသဖြစ်ခဲ့ကြပါတယ်။ဒါကြောင့်နိုင်ငံလူထုအချင်းချင်းအပြန်အလှန်ကူးလူဖလှယ်ပြီးချစ်ခင်ယင်းနှီးမှုရရှိအောင်ဆောင်ရွက်သင့်ပါတယ်။တခါအကျိုးစီးပွားခြင်းအပြန်ဖြစ်နေကြတဲ့အုပ်စုချင်းစုပေါင်းပြီးအကျိုးတူအုပ်စုဖြစ်မြောက်အောင်လုပ်ဖို့လည်းသိအရေးကြီးနေတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆလဘီမြန်မာတရုတ်ဆက်ဆံရေးစာမျက်နှာသစ်ဆိုတဲ့ကောင်းစဉ်နဲ့မျက်စိမှမှစူးမြင့်ရေးသားထားတာကိုထုတ်နှုတ်တင်ပြလိုပါရယ်။နိုင်ငံဆက်ဆံရေးမှာဆယ်စုနှစ်နဲ့ချီပြီးအပေကံဖြစ်နေတဲ့မြန်မာပေါ်တရုတ်ကအသာစီးရနေခဲ့တာဖြစ်ပြီးပြီးခဲ့တဲ့6နှစ်အတွင်းမှာသီးသီးသာသာပြောင်းလဲလာခဲ့ပေမဲ့တင်းတင်းလျောက်ပတ်ပြီးအကျိုးရှိတဲ့ဆက်ဆံရေးဆက်လက်ထားရှိခဲ့ပါရယ်။လက်ရှိမြန်မာနိုင်ငံအစိုးရဟာစီးပွားဖွံ့ဖြိုးရေးနဲ့ပြည်တွင်းစစ်ရေးကိုဦးစားပေးထားတဲ့အတွက်ဒီနှစ်ခုလုံးဟာတရုတ်နဲ့အဓိကပတ်သက်နေပါရယ်။ ဖွံ့ဖြိုးရေးနဲ့ဆက်ဆက်နေတဲ့ငြိမ်းချမ်းရေးကိစ္စမှလည်းတရုတ်ကတော်တော်အရေးပါသွားတယ်။ဒါပေမဲ့ငြိမ်းချမ်းရေးဟာနှစ်နိုင်ငံအစိုးရတွေနဲ့သာမပြီးပဲဒေသခံလက်နက်ကိုင်တွေမြန်မာစစ်တပ်တခါနှစ်ဖက်နိုင်ငံကခြားစားပစ္စည်းရဲ့အရာစီးတွေနဲ့လည်းပတ်သက်နေပါတယ်။ဒါကြောင့်ပွင်လင်းမြင်သာမှုရှိဖို့လိုအပ်ပါတယ်။နိုင်ငံခြားဆက်ဆံရေးအဖြစ်လဲတရုတ်နဲ့အမေရိကန်ကြားဘယ်လိုယက်တိရမလဲဆိုတာဟာမြန်မာနိုင်ငံသားရဲ့မူဝါဒအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်ပါတယ်။တကယ်တော့မြန်မာအမေရိကန်တရုတ်ပူးပေါင်းဆောင်ရွက်နိုင်ရမယ်ဆိုရင်ပင်လယ်ဓမြပြန်ဖက်ဝါဒမူရစ်ဆေးပြဿနာတွေကိုတိုက်ဖြတ်ရမှာများစွာအထောက်အကူဖြစ်ပါလိမ့်မယ်။တရုတ်မြန်မာဆက်ဆံရေးဟာယခင်လောက်မနည်းဆက်တော်ဘူးလို့ဆိုရင်တောင်မှရေရှည်ခိုင်ခန့်ပြီးအကျိုးရှိမဲ့ဆက်ဆံရေးဖြစ်တယ်လို့ညီကုံချုပ်ရေးသားထားပါခင်ဗျာ
။ဦးကျော်စံသာတင်ပြခဲ့တာပါခင်ဗျာ။အခုတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်။စာလုံးပေါင်းက M A K E make ကတခုခုကိုပြုလုပ်တာ A ကတခုKILLING killing a noun နာအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်တူတယ်လို့ဆိုရမှာပါလူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ကြီးကြီးမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
Eddie CY လုပ်ငန်းရှင်ကြီးကတဘာဝတန်ွေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
ငွေအတော်လေးရလိုက်တယ်အမြတ်မြင့်ကလေးရလိုက်တယ်အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
Make a killing
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကို VOE ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအလေးထားဆက်ဆံလာအောင်မြန်မာဘက်ကစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့တန်ပဒီပInstitute ရဲ့ director ဒေါက်တာခင်စော်ဝင်းကပြောကြပါတယ်။ဘာသာရေးနဲ့အမျိုးသားရေးအစွန်းရောက်မှုတွေကိုလည်းသူကဝေဖန်လိုက်ပါတယ်။ဒီဘက်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာဒေါက်တာခင်စော်ဝင်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးထားတာကိုနားဆင်နိုင်ပါပြီ
။ဘူးလောလောဆယ်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်မြန်မာအမျိုးသားရေးစိတ်ဓာတ်ကောနောက်ပြီးတော့ ethnic nationalism ပေါ့တိုင်းသားတွေရဲ
့ okay
သူကလည်းဒါ subcultural
okay
diversity တွေပုံများလာပြီးတော့ဖြစ်လာကြတယ်ဆိုတော့ဒီဟာလည်းတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်မှန်ပါတ
ယ်ဗုဒ္ဓဘာသာကိုအခြေခံတဲ့မြန်မာမျိုးသားရေးစိတ်ကြောပြောမယ်ဆိုရင်မြန်မာပြည်လွတ်လပ်ရေးရာခေတ်ကတည်းကအခုပို့ပြီးတော့ပြန်မြင့်တက်လာတယ်ကြာအဲ့ဒီကတည်းကဆိုပို့ပြီးတော့သဘောထားတော်တော်ကျေပြင်းမှန်းလုခဲ့တွေ့ရပါတယ်
မှန်တယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆီအနာရှင်ခင်မာလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအနာရှင်စင်ကဖိထားခဲ့တာလား
ဟုတ်တယ်
ဘယ်လိုငုတ်ဆူသွားတာလဲအခုကဘာကြောင့်ပြန်ပေါ်လာတယ်လဲအဲ့ဒါကိုလည်းကျွန်တော်ဆန်းစစ်စစ်ကြည့်ပါတယ
်ဟုတ်ကဲ့ဒီဥစ္စာကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရတောင်းပေါ်တော့ကျွန်တော်အလေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တော်တော်လေးကိုဟို comfortable ဖြစ်ပါတယ်တိတ်ပြီးတော့စိုးရိမ်ပူပါမှုမရှိဘူးလူလာရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုအပြေကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြေဝါတယ်ပြေဝါရေးထားပေါ့ဗျာတခြားဘေးနိုင်ငံတွေနဲ့ရှင်းကြည့်မယ်ဆိုရင်မြန်မာပြည်ဟာဒီမိုကရေစီအကျင့် delay လက္ခဏာတွေဇယက်တွေရှိခဲ့ပါတယ်အကြမ်းမလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်အနေနဲ့ကစိတ်ထဲမှာတိတ်ပြီးတော့စိုးရိမ်ပူပါမှုလက်ရှိမရှိဘူးစိုးရိမ်တာပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရေးကြိုးပမ်းဖို့မှာဆိုလို့ရှိရင်တော့အမျိုးသားရေးစိတ်ဓာတ်အမျိုးသားရေးဝါဒကအရေးကြီးပါတယ်ကောင်းပြီလွတ်လပ်ခဲ့ပြီပေါ့နော်သို့တော့မြန်မာပြည်ဟာမျိုးစုတစုတည်းနဲ့ဖွဲ့ထားတဲ့နိုင်ငံမဟုတ်ပါဘူး နော်အကုန်လုံးတမိုင်းဆန်လာရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံနေနဲ့ယဉ်ကျေးမှုနဲ့ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်ဆိုတဲ့အခါကျတော့စစ်အာဏာရှင်ခေတ်တခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးဖိနှိပ်ထားတဲ့တွေဒီဥစ္စာတွေကငုတ်ရှိုးနေတယ်ထို့သောတကယ်တမ်းထောင်းကနေစပြီးတော့ဒီဥစ္စာတွေကကြူကြကြူကြပေါ်လာတယ်2010ရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီလက်တဆင့်တဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းရင်းသားတွေကပါဟောငါတို့လည်းမျိုးသားရေးဝါဒညှင့်တင်ရမယ်စွဲကန်ရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တို့တားလို့မရဘူးเนาะဒီပြောမဆင်ရောပြောရှိတဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာသုံးပုံနှစ်ပုံပေါ့60ကျော်လောက်ဟာတိုင်းသားတစ်ခုတည်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်เนาะမျိုးသားရေးဝါဒကောင်းတဲ့ဆိုပေမဲ့တခြားမျိုးသားရေးဝါဒနဲ့တော့ပြฏิပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်။နော်ဆိုတဲ့အခါကျတော့အမျိုးသားရေးဝါဒကကောင်းတယ်ဒီတိုးတော့လဲကို့ဘက်ကလည်းထင်းထင်းတင်းတင်းရှိရမယ်။သူများကိုတော့ကို့နေနဲ့ကထိပါလို့မရဘူးဆိုတော့အတိလေးလိုပါတယ်။ဒါကိုကျွန်တော်ဘာကြောင့်ပြောနေရလဲဆိုတော့ကျွန်တော်နံပါတ်1ကကျွန်တော်တို့ဒီလူမျိုးပေါင်းစုံနော်ဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့ multi ethnic nation လို့ခေါ်တာပေါ့။အဲ့ဒါကဖြစ်မလာသေးဘူး။ဟုတ်လား။နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်ကိုသွားရမယ်။ဖက်ဒရယ်ဝါဒကိုဒီစနစ်ကိုကျွန်တော်နေနဲ့တောက်လျှောက်ကျွန်တော်လူလာခဲ့ပါတယ်သူတို့အခုကျတော့ဘလို့ဖြစ်လာလဲဆိုတဲ့ခါကျတော့ဟောဖက်ဒရယ်စနစ်ဆောက်တဲ့ကတိဆောက်မယ်ဆိုလို့ရှိရင်ငါတို့နိုင်ငံနဲ့ငါတို့လူမျိုးတွေဟာအစင်းသင်းဖြစ်ကြလားဆိုပြီးတော့ကိုယ့်ကိုပြပြီးမေးလာတယ်ပေါ့ဗျာအခုနဟာရီနဲ့တောက်ပြီးချိတ်မိတယ်ပေါ့
ဟုတ်ကဲ့ခုနအမျိုးသားရေးလှုပ်ရှားမှုတွေသိပ်များလာတယ်ဆိုတာပြည်မမှာအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုတဲ့အစွန်းရောက်အမျိုးသားရေးဝါဒီရေးအစွန်းရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါစို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူတို့ရဲ့နောက်ွယ်မှာပေါ့ဗျာဒါနိုင်ငံကြီးရွေချင်းနဲ့လှုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုခက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုပ်တယ်ဆိုတဲ့သုံးသပ်ချက်တချို့လည်းရှိကြပါတယ်ဒေါက်တာခင်စောင်းဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျာဒီမျိုးသားရေးအစွန်းရောက်ပြီဆိုလို့ရှိရင်နိုင်ငံကြီးအရာဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှွေဖို့ပြဿနာဖန်တီးဖို့အင်မတန်ကိုလွယ်ပါတယ်မြန်မာပြည်မှာလည်းမကပါဘူးเนาะအာရှမှာရောချမ်းနိုင်ငံတွေမှာရောဒီဥစ္စာကအမြဲတမ်းလွဲတဲ့တွေ့เนาะမတမာတဲ့ဗျာယူရရက်မဖြောင့်မတ်တဲ့เนาะယူရရက်တွေရှိတဲ့နိုင်ငံကြီးအင်အားစုတွေဟာဒါကိုသူတို့နဲ့အတုံးချလာနိုင်ပါတယ်ကျွန်တော်ခုနလူမျိုးရေးအစိုးရကသာပြောနေတာဘာသာရေးဆောင်တွေလည်းရှိကြပဲเนาะဘာသာရေးရောလူမျိုးရေးရောပေါင်းလိုက်ပြီဆိုလို့ရှိရင်ပိုတော့မကြောက်ဆရာကောင်းသေးတယ်ဆိုတော့ဒီဥစ္စာကိုနေပြည်တော်လူမျိုးကြီးမှာရုံးထဲမှာထိုင်ပြီးတော့မှညွှန်ကြားလို့မရဘူးလူလူတွေကိုဆင်းရမယ်ဟုတ်တယ်မလားခက်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောနော်အကုန်လုံးကိုပဟိုချုပ်ကင်ထားတယ်နောက်ဒီပဟိုကလူတွေကပြောမစင်လူတွေကိုမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကနော်ဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့နော်မိထိုးပေမဲ့လူတွေကပို့ပြီးတော့လှုပ်လို့ကောင်းသွားသေးတယ
်အဲ့တော့ဒီဘာသာရေးအစွန်းရောက်တွင်နဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွမ်းတွေကိုမကြိုက်ကြတာကျွန်တော်တွေ့ရပါ
တယ်ဟုတ်တယ်ဟုတ်ပါတယ
်ဆိုရှယ်မီဒီယာတွေမှာရေးကြတယ်ထို့အတူအမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စီးတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်ဒီဟာတွေအားလုံးနဲ့အစွမ်းနဲ့တပေါင်းတစည်းတည်းလုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားတယ်ကြိုးစားမှုမျိုးတွေ့ရပါလား
ခုစနေပြီစနေဟိုတနေ့ကပဲကျွန်တော်စီကိုအွန်လိုင်းကနေပြီးတော့နိုင်ငံတော်အစိုးရကိုတင်မဲ့စာဆောင်ကိုသူတို့နဲ့ပို့ပါတယ်အဲ့တော့လက်မထိုးပါဆိုတော့ကျွန်တော်လက်မထိုးလိုက်တယ်နော်ဆိုတော့ဒီရပ်အဖွဲ့စီတွေပေါ့အမျိုးသမီးအဖွဲ့စီလူငယ်အဖွဲ့စီတွေနေနေကဒီဘာသာရေးဆွေးနွေးကိုထိထိရရဥပဒေရဆွေးနွေးနေနေဂိုင်းတွေပေးပါ
နောက်တစ်ခုမေးရတာနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပါတယ် NLD အစိုးရတက်လာပြီးတဲ့နောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလေးတစားနေရာပေးခံရတာတွေ့ရပါတယ်စင်ကာပူလိုနိုင်ငံကတောင်လာပြီးတော့မြန်မာနိုင်ငံရဲ့ဆွေးနွေးကောင်းဆောင်တော်အောင်ဆန်းစုကြည်ကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်တွေမှာစကားပြောပေးပါဘာညာဆိုပြီးတော့ပြောတဲ့အထိဖြစ်ပါတယ်ဒါမှမဟုတ်အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့တည်ဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီမှာလည်းမြန်မာအစိုးရကတော့ဂျာနီယီမှုတက်မအောင်ကြိုးစားနေတာတွေ့ရပါတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကိုအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျိန်းနေသလားဆိုရဲပြောဆိုချက်တွေအများကြီးရှိပါတယ်နောက်ပြီးတော့ကျွန်တော်တစ်ခုသတိထားမိတာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်ဖိတ်တယ်တခြားအာဏာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အနာသိန်းဘိုချုပ်ကိုဖိတ်တယ
်
ကျွန်တော်စီကဒီမိုကရေစီရေကောက်ပွဲနဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေတွေ့ရတယ
်
အဲ့ဒါတော်တော်ကျွန်တော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟိုဖိတ်တဲ့ကိစ္စကတော့ဟိုနည်းနည်းလေးဆောပါလေးပြောမှာပေါ့ဗျာဟုတ်လားဆိုတော့အာဆီယံကလည်းဆင်နိုင်ငံဖြစ်နေတာဟုတ်ဆိုတော့ဟိုကောင်ဆောင်3ယောက်ကိုဖိတ်ပြီးတော့မှနောက် အလှဲ့မှာမပါမလားဆိုတော့ဟိုအလားအလာလေးရတယ်ရှိပါတယ်လေဆိုတော့တခါလေးတော့ကျွန်တော်တွေကဥစ္စာကိုတော့ပြောလို့မရပါဘူးเนาะဒါဒီတရားမှာဒီနေရာမှာတော့ဆိတ်ရှိရမှာပေါ့သို့တော့ဟိုတနေ့ကအာဆီယံနိုင်ငံယာယီဝင်ကြီးတွေနဲ့အမေရိကန်တွေ့တဲ့ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်နေနေကတက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းတမန်လာနဲ့မြင်တဲ့နိုင်ငံတော်အတိုင်းအမြန်ပုံကဖြစ်တဲ့အတွက်ဒီသာမယ်ဆိုလို့ရှိရင်ငါကနိုင်ငံယာယီဝင်ကြီးတွေနဲ့လာရမယ်ဆိုပေမယ့်တင်ငယ်ရများထင်သလားမသိဘူးအဲ့ဒါဆိုတော့မှားတာပေါ့
ဒါပေမဲ့သူက prior engagement လေဟိုကဥရောပကိုသွားဖို့ဆိုတာ student season ထားပြီးသားဖြစ်တယ်ဆိုတော့
ဟုတ်ကဲ့ဥရောပလေးနိုင်ငံဟုတ်ပါတယ်ဒီဥစ္စာကအတန်းလေးသမုတ်တရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်တော်ပြောမယ်အမေရိကန်ကိုတည့်ရတော့လာလိုက်လာပြီးတော့မှခုနဥရောပခီးစဉ်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကျတော့ကိုကဒီလိုအရေးကြီးတဲ့နေရာ၃နေရာလောက်ဆုံးကိုကခိုင်ထားမယ်ဆိုလို့ရှိရင်ဒါမျိုးရကြုံနေရမှာပဲကိုကလည်းတက်ကငယ်တော့တာမဟုတ်ဘူးလေဆိုတော့ဒီဥစ္စာတွေကိုကအကုန်လုံးကိုဒီဒေါင်းစီအောင်နော်ဖြစ်ဖြစ်စီစီနဲ့ခိုင်တွယ်နိုင်ပါမလားဆိုတော့မိကုံကကိုကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပမှာသွားမယ်ဆိုတော့ကဲပုတ်ရဟမင်းကြီးနဲ့တွေ့တယ်နော်ဘီအမ်မိုင်းနဲ့တွေ့တယ်ဒါရီကတော့ဟုတ်တာပေါ့ဗျာတပ်ဝင်ရဲ့မှာတော့လှတာပေါ့သူတို့အရေးကြီးတဲ့အမေရိကန်နိုင်ငံလက်ချက်ဘာလို့လည်းမတွေ့လဲဟုတ်လားဥစ္စာကတော့ကျွန်းနေနေကတော့နေနေလေးစဉ်းစားပုံကလွဲလို့ထင်ပါတယ်ခင်ဗျ
နောက်တစ်ခုကအဲအမေရိကန်မှာလည်းအရင်သမနာအိုဘားမားဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဦးစားပေးပဲသူပထမဆုံးကမြန်မာနိုင်ငံကိုသ
ူကလည်းဟုတ်တယ်ဟုတ်တယ
်ဆိုအခုအမေရိကန်လက်ရှိအစိုးရကလည်း Trump အစိုးရကလည်းအဲ့လောက်ထိရင်းနှီးဦးစားပေးမှုမတွေ့ရဘူးလေမြန်မာနိုင်ငံ
ဟုတ်ကဲ့အဲ့ဒီကိစ္စမှာကတော့ကိုကလည်းပြောမယ်ဆိုရင်လုံးပြရမယ်လေခုနပြောလို့ဟိုကောင်းဆောင်တွေ့ရကတော့ဖိတ်တယ်မြန်မာပြည်ကကြံနေတယ်တစ်ဖက်မှာလည်းကိုကလည်းစိတ်ရှိရမယ်နောက်တစ်ခုကဘာမှပြမလဲဒီလိုကောင်းဆောင်ကတော့ရှိပါတယ်ဆိုရဟာကိုလည်းဒီ Trump ဆိုတဲ့ပုဂ္ဂိုလ်တယောက်ကိုသိအောင်လဲပြောရမှာပဲချို့အမေရိကန်တွေကနောက်နေကြတယ်ကျွန်တော်မိတ်ဆွေတွေကဟာ Trump ဆိုတဲ့လူပါတဲ့အမပြေပမာရှိတယ်ဆိုတာကိုသိရတာမသိဘူးဆိုတော့ဒီကပြောနေကြတာပေါ့ဗျာဆိုတော့ကျွန်တော်ကိုယ်နေနေကခုလာလို့ထပြီးတော့ပြရမယ်ဘယ်လိုလဲဆိုရတာကဟာဟလာဟိုဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်နေနဲ့တွေ့တယ်လို့ပဲဒီမှာတော့အမေရိကန်ကိုလာပြီးတော့တခြားအာဆီယံနိုင်ငံယာယီဝင်ကြီးတွေနဲ့အတူเนาะဒီကိစ္စရေးချက်ကိစ္စတွေကိုလာပြီးတော့တက်ရောက်ပြီးတော့ဆွေးနွေးသင့်တယ်လို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ်
ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာကသမ္မတ Obama လက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် only success story ပဲသူ့နိုင်ငံရဲ့ဝါရမဆိုတော့ဆိုတော့မြန်မာနိုင်ငံကိုဘာဖြစ်ဖြစ်သူကတိတ်မိတ်ပြီးတော့အကလုံးတွန့်တင်ပေးခဲ့တာတကယ်တော့မြန်မာနိုင်ငံစပွင့်လာတဲ့သူ့တက်ထက်မှာသူကစပြီးတော့ဖွင့်ပေးခဲ့လို့ဆိုရင်လည်းတသိဒေသအပြင်မှန်တယ်လို့ကျွန်တော်ထင်ပါတယ်ဆို
တ
ော့သမ္မတ Trump ရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဒီလောက်အကြီးကြီးတဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့သိကြသူဖြစ်နေတော့ရော
အာတေချာသူတို့ကကျွန်တော်ပြောချင်ပါဘူးဗျာဒါပေမဲ့အဲ့ဒီအရေးအယောင်ဖြစ်နေပြီပေါ့နော်ဒါကဟိုထရမ့်ကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူလက်ညှိုးထိုးပြီးတော့ဝေဖန်ခံနေရပါတယ်ဒီလိုအချိန်မျိုးမှာထရမ့်ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလားကို့အနေနဲ့ကလည်းကို့အနေထားကိုသူသိအောင်ပြောရမယ်လေဒီတောင်ကျိုးပြင်းတဲ့ကိစ္စတွေကျုံ့ဆက်ဆိုင်ကိစ္စတွေမှာနော်အရန်ကိုဥစ္စာတွေကဟိုကြီးမားတဲ့စင်ခေါ်မှုတွေကိစ္စမှာလည်းမြန်မာပြည်ကအရေးပါပါတယ်ဆိုရဟောလေသူသိအောင်ပြောရမယ်ဗျဟုတ်တယ်မလားပြောကြဆွတ်ထားလို့မရဘူ
းဟုတ်ကဲ့တော်တော်ရှင်မင်းကျွန်တော်အခုထိပြောလာကြတဲ့အထက်မှာ NLD အစိုးရရဲ့အားနည်းချက်တွေဖြစ်တင်တော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ကြပါတယ်တခုကျွန်တော်မြင်ချင်တာကောင်းတာကိုကျွန်တော်ရွေးပြီးကြည့်ကြပါစို့ကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စားခဲ့ဖို့တင်တဲ့အင်တာဗျူးစားမှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် NLD အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ်ပြည်သူ
အဓိက credit ပြရမယ့်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့သူရတယုံမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တစ်ခုကိုဖယ်ရှားပြီးတော့ကိုယ်ကနေရာဝင်ယူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်နှစ်ပေါင်းများစွာလူလာတန်တာခဲ့တဲ့ကိစ္စတစ်ခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတစ်ခုပေါ့သို့သော်အဲ့လောက်နေမပြီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ကန်ထားပြီးတော့ပြည့်ကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ်
ဥကြဇနာတင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီကြပြဆရာမောင်ပြည့်မင်းရဲ့ယုံကြည်ရာတွေကိုနားဆင်ကြည့်ကြရအောင်ပ
ါဘယ်လိုစီပါကကြပြကတော်တော်ကိုလူသိလူချိန်နေတဲ့အခြေအနေမှာရှိတယ်လူချိန်နေတယ်ဆိုတာကတော့ဘယ်လိုလဲဆိုတော့သူတွေဖတ်တယ်ဒါပေမဲ့အရင်စိတ်ဝင်စားဖတ်ကြတာမဟုတ်ဘူးလေ အဲ့တော့ကျွန်တော်တို့စီမားကအဲ့ဒီကဗျာကရှေ့တန်းတမေရရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျ။ဘာအကူအညီလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလဲဆိုပါတယ်။ပြည်သူကဗျာတွေကပြည်သူလူထုတွေကဗျာကိုပို့ဖတ်ဖို့လိုတယ်ဆိုတဲ့အကူအညီလဲလိုပါတယ်။ကဗျာဆိုတာတော်တော်ခက်တယ်ဗျာ။သူကဘယ်လိုလဲဆိုတော့လေဟိုလူတွေတိတ်ဆိတ်ပုံစားတဲ့အပိုင်းကျနေတဲ့အခါကျတော့ကဗျာကိုလူပိုစိတ်ဝင်စားအောင်လူပိုပြီးတော့ဟိုဖတ်စေချင်တာအောင်သူကကြားစင်တဲ့မြင့်မှာမြင့်လာမှာဖြစ်မယ်လေအခုဆိုရင်ကျွန်တော်တို့နိုင်ငံမှာကဗျာကခေပေါ်ကဗျာပေါ့နော်ကဗျာဆိုတာအမျိုးမျိုးရှိတယ်အစင်နာကဗျာရှိတယ်ဒီလိုဆိုကဗျာရှိတယ်အခုခေပေါ်ကဗျာပေါ့ခေပေါ်ကဗျာကကျွန်တော်တို့ကဟိုအစိုးရရကလုံးလုံးစေဒီအစိုးရအဆက်ဆက်ကကိုအတိမတ်မပြုတ်ခဲ့ဘူးဗျအစိုးရအဆက်ဆက်ကအတိမတ်မပြုတ်ခဲ့တဲ့အခါကျတော့ကျွန်တော်တို့ကဗျာကိုကိုစိတ်ချင်ထားသလောက်ကိုစိတ်ချင်ရှိသလောက်ကိုခွင့်ပြီးမပြောရင်ဟိုဟိုချမပြနိုင်ဘူးဖြစ်နေတယ်အမှန်ကဘယ်အမှုပြုရရဖြစ်ဖြစ်အဲ့တဆိုင်ရာအစိုးရကအားပေးကူညီမှအဲ့ဒီအဲ့လိုပြန်ရရပုံလို့စီမံပါဘူးအခုဆိုကျွန်တော်တို့ခက်ပေါ်ကြပါဆိုတာကအမျိုးသားစာပေစုထဲမှာတော့မပါဘူးဖြစ်နေတယ်ဗျခက်ပေါ်ကအဲ့တော့ဒါပေမဲ့တကယ်ကျတော့ mainstream အနေနဲ့မဂ္ဂဇင်းတွေရောကြပါစာအုပ်တွေရောဟိုအမျိုးမျိုးကြည့်လိုက်တဲ့အခါမှာအများဆုံးပါနေတာကခက်ပေါ်ကြပါတွေလေအဲ့ဒီခက်ပေါ်ကြပါတွေကိုအစိုးရကအစိုးရအရေးအစိုးရဆက်ဆက်ကပေါ့နော်အတိအမှန်မပြုတ်ခဲ့ဘူးဗျအဲ့လိုအတိအမှန်မပြုတ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒူရီရလက်စိတ်စိတ်မဝင်စားတာပါမပေါ့လေဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကကြပြားဦးစရေးကလေးကဘသူအတိအမှန်ပြုတ်ခံပါသေးဆိုတဲ့စိတ်ငယ်ရေးတာမဟုတ်ဘူးဗျကိုယ့်ကိုယ်ကကြပြားရေးမယ်ဆိုတဲ့စိတ်ငယ်ရေးတာလားအဲ့တော့အတိအမှန်ပြုတ်လားမပြုတ်တာတပိုင်းဟိုကိုယ့်ဟာကိုယ်ကဗျာရင်းနေတာတပိုင်းပေါ့လေဒါပေမဲ့အခုခေတ်ပေါ်ကဗျာကိုဟိုအခုကြောင်းလာတဲ့အစိုးရဘက်ကလည်းစိတ်ဝင်စားလာတယ်ဟိုလူတွေကလည်းခါတိုင်းနဲ့ပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အခြေအနေဆိုတော့ကျွန်တော်တို့ကဒီဟာကိုဟိုအစိုးရအနေနဲ့အခုအတိအမှတ်ကလေးပြုပေးနေတယ်ဗျာမလဲဆိုတော့ဟိုဟိုကျွန်တော်ကပြေးစုပေးတဲ့ကမှာထည့်ပေးတာမျိုးလေးခေပေါ်ကဗျာဟိုအတိအမှတ်ပြီးတော့စာပေစုလေးခုတတ်မှမပေးရလို့ဆိုတော့ပို့ပြီးတော့ international ကသိလာလိမ့်မယ်လို့ကျွန်တော်အောင်းလိုက်ပါတယ်အဲအဲ့တော့အဲ့ဒီဟာကိုဟိုနားထောင်နေလူတွေလည်းအကုန်သိအောင်ကျွန်တော်ပြောပြရစီခေပေါ်ကဗျာအခုကမြန်မာစာပေလောကမှာ mainstream ဖြစ်နေပါပြီအဲ့တော့ခေပေါ်ကဗျာဟိုအတိအမှတ်ပြုဖို့တက်ဆိုင်ရာဆွေးနွေးများကိုဟိုကြပြဖတ်တဲ့လူတွေကိုအလုံးစုံတောင်းပန်နေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုထက်ကတရားမဝင်လူဝင်မှုကိုအဆုံးသတ်ရေးဟာဒေါ်နယ်ထရမ့်ရဲ့ထိတ်တန့်ဦးစားပေးမှုတစ်ခုဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလအမေရိကန်ပြည်ထောင်စုအနောက်တောင်ဘက်ကိုတွားရောက်ခဲ့စဉ်တုန်းကရှစ်နေချုပ်ဂျက်ဆန်ရှင်နဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီတို့ကတရားမဝင်လူဝင်မှုကိုဘာကြောင့်နိုင်နှင်းဖို့လိုအပ်တဲ့ဆိုတာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာပြောကြားခဲ့ကြပါတယ်ကျွန်တော်တို့ရဲ့အစိုးရစနစ်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့တရားဥပဒေထိန်းသိမ်းရေးဌာနတို့ဟာအမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုအသက်ဝင်အောင်လှုပ်ဆောင်ရပါတယ်။အဲ့ဒီဥပဒေတွေထဲမှာလူဝင်မှုကြီးကြပ်ရေးဥပဒေများလည်းပါဝင်ပါတယ်။ ဒီဥပဒေတွေဟာကျွန်တော်တို့ပြည်သူတွေနဲ့နိုင်ငံအချုပ်အခြာအာဏာကိုထိန်းသိမ်းဖို့အတွက်တည်ရှိနေတဲ့ဥပဒေတွေဖြစ်ပါတယ်လို့အမိမြေလုံးုံရေးဝန်ကြီးခက်လီကပြောသွားခဲ့ပါတယ်။ဒါပေမဲ့ပြဿနာကတရားဥပဒေကိုလိုက်နာရုံနဲ့မပြည့်စုံသေးပါဘူး။တရားမဝင်လူဝင်မှုကိုနှိမ်နှင်းရတာမှာအဓိကအကြောင်းရင်းတစ်ခုရှိပါတယ်။တစ်ခုကတော့ဝင်ရောက်လာသူတွေတည်ဆုံမှုနဲ့ထိခိုက်ဒဏ်ရာရမယ့်အန္တရာယ်တွေများပြားပြီးနောက်တစ်ခုကတော့တရားမဝင်ဝင်ရောက်မှုနဲ့အတူရာဇဝတ်မှုတွေရောထွေးပတ်သက်မှုရှိနေလို့ပဲဖြစ်ပါတယ်။အကြမ်းဖက်ရာဇဝတ်ဂိုင်းတွေဟာဒီလမ်းကြောင်းတွေကိုမူရစ်ဆေးမောင်းခိုမှုနဲ့တခြားတားဆီးပိတ်ပင်ထားတဲ့လုပ်ငန်းတွေအတွက်အသုံးပြုနေကြပါတယ်။ဒီရာဇဝတ်ကောင်တွေဟာသူတို့အဖွဲ့အစည်းရဲ့ဩဇာလွှမ်းမိုးမှုကိုတခြားနယ်ပယ်တွေစီချက်ထွင်ပြီးသူတို့လူရာဇဝတ်သားတွေဖြစ်အောင်တခြားလူတွေကိုပါဆွဲဆောင်သိမ်းသွင်းကြပါတယ်။နေစားတလျှောက်လူမောင်ခိုမှုဟာအရေးကြီးတဲ့စိုးရိမ်စရာတရားဖြစ်ပါတယ်။ဒေသအခေါ်အပြင်ခွာရွတ်လို့ခေါ်တဲ့ဒီမောင်ခိုသမားတွေဟာလူတွေကိုအန္တရာယ်ရှိတဲ့နယ်ပယ်တွေလမ်းညွန်ခေါ်ယူပြီးနေဆက်ကိုဖျက်ဖို့အတွက်အခကြေးငွေအမြောက်အများတောင်းခံကြပါတယ်။ဒီလမ်းကြောင်းတွေဟာအင်မတန်အန္တရာယ်ကြီးမားယုံသာမကသူတို့ကိုယုံကြည်မိသူတွေအပေါ်ဒီခွာရုပ်တွေကစော်ကားတာမတော်မတရားလုပ်တာငွေညစ်တောင်းယူတာအပြင်တပ်ဖြတ်မှုတွေလည်းမကြာခဏလုပ်လေးရှိပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့နိုင်ငံတွေကြားလူတွေကူးတန်းသွားလာခွင့်ကိုတားဆီးပိတ်ပင်မှုလုပ်နေတာမဟုတ်ပဲဒီတရားမဝင်လို့ရတွေကိုအဆုံးသတ်ဖို့ကြိုးပမ်းနေတာသာဖြစ်တယ်လို့ရှင့်နေကျုပ်ဆန်ရှင်ကပြောပါရယ်ဒီလုပ်ငန်းမပြီးဆုံးသမျှကျွန်တော်တို့ရတ်တက်မှာမဟုတ်ပါဘူးကျွန်တော်တို့အခုလုပ်နေတာဟာဒီလုပ်ငန်းဆုံးခန်းတိုင်စီဖို့အနီးကပ်ဆုံးလုပ်ရဖြစ်ပါတယ်ကျွန်တော်တို့ပန်းနိုင်ရောက်တဲ့အထိလုပ်နိုင်ဖို့လိုအပ်ပါတယ်အခုအခါဒီမတရားမှုကို80ရန်ငွေလုံးအထိရှော့ချနိုင်ခဲ့ပြီဖြစ်ပါတယ်လုံးဝပြောက်ကွယ်သွားတဲ့အထိဆောင်ရွက်ပြီးထိန်းထားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့စနစ်တည်းအတွက်ကျွန်တော်တို့ဂုဏ်ယူကြရပါလိမ့်မယ်ကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုထဲကိုတနှစ်မှလူပေါင်း73သိန်းတရားဝင်လာရောက်ဝင်ပြုထားပါတယ်။ဒါကြောင့်ကျွန်တော်တို့ဟာလူဝင်မှုကိစ္စကိုပိတ်ပင်တာမဟုတ်ဘဲတရားမဝင်လူဝင်မှုကိုအဆုံးသတ်ဖို့လှုံ့ဆော်နေတာသာဖြစ်တယ်လို့ရှင်းနေချုပ် Jeff Sanchez ကပြောပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရအဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဇာတာပရိနေညနေပဲ 6:00 ကနေ 9:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကို line number 1925တို့ကနေဖမ်းယူနားဆင်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
FBI ပြည်ထောင်စုစုံစမ်းစစ်ဆေးဌာနညွှန်ကြားရေးမှူး James Comey အနေနဲ့အလုပ်တွေကိုကောင်းမွန်စွာလှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်ရာထူးကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကခုခံပြောကြားလိုက်ပါတယ်။ Imperial ရဲ့ Over Young အတွင်းနိုင်ငံသားရေးဝန်ကြီးဟောင်း Kissinger နဲ့အတူရှင်တွဲထိုင်နေတဲ့အချိန်မှာသမ္မတထရန့်ကဗိုလ်ထုံးထဲမှာအဲ့လိုပြောကြားလိုက်တာပါ။ James Comey ပေါ် Democratic နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိတော့တဲ့အတွက်ရာထူးကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းလဲသမ္မတထရန့်က Twitter လူမှုကွန်ရက်ကတစင်ရေးသားခဲ့ပါတယ်။ James Comey ကိုသမ္မတထရန့်ကဖြုတ်ပစ်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်တစ်အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ရှုံ့ချကြသလိုရုရှားရဲ့ဂျာဝင်နောက်ရှက်မှုဆန်ရစုံစမ်းစစ်ဆေးမှုတွေအတွက်အထူးအဆိုးရရှိနေတူခံထားပြီးစုံစမ်းဖို့ထပ်မံတောင်းဆိုလိုက်ကြပါတယ်ဒီတောင်းဆိုမှုတွေကို Republican Party ဝင်တွေကကန့်ကွက်နေကြပါတယ်အရှိတောင်အခြားနိုင်ငံများအသင်းအာဆီယံအဖွဲ့ကြီးဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအလေးပေးဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပေမဲ့ဒေသရင်းအခြေမခံဖြစ်နေတဲ့နိုင်ငံသားလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာတွေဘက်ကိုတဖြည်းဖြည်းပြောင်းလဲအာရုံစိုက်လာနေပါပြီအာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့နှစ်90ပြည်လာတဲ့ဒီမဲ့လေအဖွဲ့ဝင်နိုင်ငံတချို့ကလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေထုတ်ပြန်ထားစေဖြစ်ပါတယ်။အဲဒီလိုကန့်သတ်တဲ့ဥပဒေတွေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကဖြစ်တင်ဝေဖန်လိုက်ပြီးအာဆီယံအနေနဲ့စီးပွားရေးကဏ္ဍလိုပဲလူ့ခွင့်ရေးကိစ္စကိုလည်းအလေးပေးဆောင်ရွက်တဲ့လို့ထောက်ပြပြောဆိုကြပါတယ်။အာဆီယံအဖွဲ့ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2019ခုနှစ်နဲ့2022ခုနှစ်တည်းအကြာ9.1%ခန့်လုံးရှိနိုင်ပြီး2020ခုနှစ်မှာကမ္ဘာ့နံပါတ်5မြောက်စီးပွားအင်အားစုဖြစ်မယ်လို့ OECD စီးပွားရေးပုံမှန်ဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာကိုပိုပြီးထင်ရှားလာတယ်လို့အရှိတောင်ဒေသဆန်စစ်လေ့လာသူတွေကသုံးသပ်ကြပါတယ်။
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမှအင်ဂျင်နိုင်ဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာတော့ဂျိုနာခမ်းမင်းဖြစ်ပါတယ်ကြာသာပတိနေ့မနက် VOA အစီအစဉ်တွေကိုမနက် 6:00 နာရီ 9:00 အထိ line number 3040 48 50တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်များလည်းတကွာမြန်မာပြည်သူသားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.